路径的设定，今生这把子，都灭大双个把乱。စိတ်တက်ရေးရာနဲ့ပတ်သက်လို့အားပေးမှုဆိုင်ရာတွေထဲမှာတနစ်တလန်ပကံပဲပြီးစကားလေးနဲ့စိတ်တက်ခွန်အားတွေမြင့်မားလာအောင်တုံသင်ဆုံးမကြပါလေအတွေ့အကြုံဘူသူဒနဲ့စာပေအသိဉာဏ်အတွေ့အမြင်များတဲ့လူကြီးမိဘတွေရဲ့လူငယ်တွေကိုအားပေးတိုက်တွန်းတဲ့အခါမှာထိရောက်တဲ့စကားလေးတစ်ခုပင်ဖြစ်ပါတယ်ကို့ပမာဏလေးနဲ့တရွေ့ရွေ့လေးခီးနှင်နိုင်တဲ့ဆိုရင်တောင်အလွန်ဝေးလံတဲ့ပကံပြည်ကြီးစီကိုအောင်မြင်စွာခီးပေါက်နိုင်ပါတယ်ဘဝမှာပညာရေးစီးပွားရေးစတာတွေအတွက်ကျိုးစားဆောင်ရွက်တဲ့အခါတဖြည်းဖြည်းနဲ့ဒီဇိုင်းမတ်မတ်ကျိုးစားမယ်ဆိုရင်ကိုသွားကျင်တဲ့ပန်းတိုင်တစ်ခုစီကိုအေကံမုတ်ချရောက်မယ်ဆိုတာကိုအခိုင်အမာဆိုထားတာဖြစ်ပါတယ်။ဘာလို့ရမယ်မမသိအလုတ်ကင်လဲဟိုတိပတ်တိမရှိလမ်းပြကျွန်ကြားမဲ့သူလဲမရှိလို့ရောင်ချာချာဖြစ်နေတတ်တဲ့မျိုးဆက်တစ်တည်းရဲ့ဘဝတလန်အတွက်ထွက်ပေါက်ရှာနိုင်ဖို့တန်ဖိုးရှိတဲ့ရှေ့ဆောင်လမ်းပြစကားတွေတကယ်လိုအပ်ပါတယ်။နားလေသိရှိပြီးတဲ့အခါမှာကိုယ်တိုင်ပဲလက်တွေ့ကျင့်သုံးအကောင်အထည်ဖော်နိုင်မှုသာအရေးကြီးပါတယ်။ဒါကြောင့်သာပဲကုဒုကုချွန်ကိုဓာတ်ကိုသွေးလို့ရှင်းပြခဲ့ရတာဖြစ်ပါတယ်။ဒီနေ့ပြောတဲ့တနစ်တလန်ပကံပဲပြေးဆိုတဲ့ဇာတ်ထဲမှာတန်ဖိုးတွေအနေနဲ့ဆန္ဒပါတယ်။လုံနာဝရိယစိတ်ဓာတ်နဲ့ပညာကြီးနဲ့ဆိုင်စာပါဝင်နေပါတယ်။ပန်းတန်စီကိုရောက်အောင်သွားဖို့လမ်းကြောင်းကိုအကောင်အထည်ဖော်အသက်သွင်းတဲ့အခါမှာဒီလေးချက်ကအဓိကပါပဲ။ဆန္ဒဝတောကိဏမကမန်နာသိစတိမြည်သူတူတယောက်ကမြဝင်ရောက်ဟန်တားလို့မရနိုင်အောင်ကြီးမားပြင်းထန်တဲ့ဆန္ဒရှိသူတွေအတွက်မပြီးနိုင်တဲ့အရာဆိုတာမရှိဘူးလို့ညဗုဒ္ဓကဟောကြားထားပါတယ်သူကိုယ်တိုင်လည်းပဲလေးတင်ချင်းနဲ့ကဘာတသိပါမီတွေဖြစ်ကျင်ပြီးအများကျုပ်ကိုဆောင်ရွက်ကူညီပေးဖို့တပ်ပညုဒညံတော်ကိုရယူခဲ့ပါတယ်ဒီလိုဖြတ်တန်းတဲ့ခီးမှာကျုံတွေ့ရတဲ့အနောက်အရှေ့အဖြစ်အစီအဟန်အတာလောကရန်များစွာကိုကြော်လာနိုင်ခဲ့ပါတယ်။ကြီးမားပြင်းထန်တဲ့ဆန္ဒကြောင့်ပင်ဖြစ်ပါတယ်။ဒါအပြင်မဟာထမဂန္ဒီလို့ပြောလိုက်ရင်အိန္ဒိယနိုင်ငံရဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးအတွက်ဖခင်ကြီးဆိုတာအများကသိကြပါတယ်။သူတိုင်းပြည်နဲ့လူမျိုးတွေလွတ်လပ်ငြိမ်းချမ်းပြီးဒီမိုကရေစီပန်းတိုင်ရောက်အောင်မိသူကားမျှဟန်တားလို့မရတဲ့ကြီးမားသောဆန္ဒတွေနဲ့အောင်မြင်စွာရှောက်လန်းနိုင်ခဲ့သူတူဖြစ်ပါတယ်။ဘာသာရေးငြိမ်းချမ်းရေးစီးပွားရေးမြည်သည့်အရေးပဲဖြစ်ဖြစ်လုံလောက်တဲ့ဆန္ဒတွေရှိနေဖို့အဓိကလို့ဖော်ပြတာဖြစ်ပါတယ်မလျှော့သောဇွဲလုံးလာတွေနဲ့ကြိုးစားအထောက်ရမယ်ဆိုတာလဲတကယ်အရေးကြီးပါတယ်ပြင်းထန်တဲ့ဆန္ဒတွေကိုတက်ညီလက်ညီအကောင့်တွေဖော်ဆောင်ဖို့လုံလဝရိယကမရှိမဖြစ်တဲ့အရာတစ်ခုပါဒါကြောင့်သာပဲအယုတ်ကြီးကြီးအေးခန်းခန်းမဖြစ်မနေကြိုးစားသူအတွက်မအောင်မြင်တဲ့အရာမရှိဝရိယဝတောကိဏာမကံမနာသိစတိလို့ဖះရှင်ကဟောကြားခဲ့တာဖြစ်ပါတယ်လုံလဝရိယအကြောင်းကိုပုံပမာပြုမယ်ဆိုရင်မဟာဇနကဇတ်တော်နဲ့အယုတ်ဘောအေးတင်တဲ့ခန္ဓာကိုယ်နဲ့ဆင်းရဲပင်ပန်းစွာ6နှစ်တိုင်းတိုင်းကျင့်ကြံအားထုတ်ခဲ့တဲ့ဗုဒ္ဓနဲ့ဗုဒ္ဓအကြောင်းကအကောင်းဆုံးတာဒကများပင်ဖြစ်ပါတယ်ကဘာကျော်စာရေးဆရာကြီးဖြစ်တဲ့ဂျက်လန်ဒန်ဆိုရင်လေစာရေးဆရာတဦးအဖြစ်ကြိုးစားစဉ်ကာလမှာအကြိမ်ပေါင်း600ကျော်အောင်သူ့စာမူတွေကိုထုတ်ဝေသူများကညှင်းဆုပ်ခဲ့ပူးပါတယ်နောက်ဆုံးမှာမဖြစ်ဖြစ်အောင်ကြိုးစားမယ်ဆိုတဲ့သူ့ရဲ့လုံလဝရိယကအောင်မြင်တဲ့စာရေးဆရာဘဝကိုရောက်အောင်ပို့ဆောင်ပေးခဲ့ပါတယ်ငုံမိတဲ့တိုင်တဲ့နိုင်ဖျားရောက်ဆိုတဲ့ဇကားလေးနဲ့အမေရိကန်သမ္မတကြီးကလည်းလူငယ်တွေကိုအားပေးခဲ့ပါတယ်လုံလောက်တဲ့လုံလဝရိယတွေနဲ့ပေးဆက်ရတာအောင်မြင်ခြင်းသူတိုင်းရဲ့ကျင့်ဝတ်တစ်ခုတစ်ပွဲဖြစ်နေလိုပါပဲနောက်တစ်ခုကအောင်မြင်ရေးပန်းတိုင်စီအမြဲတမ်းကန့်ညွတ်နေတဲ့စိတ်တက်ပင်ဖြစ်ပါတယ်စိတ်ဆောင်ရင်အောင်နေဆိုတာလည်းရှိပါတယ်နေ့စဉ်လှုပ်ရှားမှုတိုင်းမှာပန်းတိုင်ကိုရည်တန်တဲ့စိတ်စေနာရှိနေဖို့လိုပါတယ်စိတ်မပတပါနဲ့ပျော့ညံ့နေမယ်ဆိုရင်ဘယ်ရာကူမျှအောင်မြင်အောင်လုပ်နိုင်မှာမဟုတ်ပါဘူးစိတ်တင်နာနေရတိလောကစိတ်ဆွမ်းအားဖြင့်လောကကိုဥဆောင်နိုင်တယ်ဖြစ်ကျင်တာတွေကိုပြင်းပြအောင်မြင်နိုင်တယ်လို့ဒေသနာတော်လာတဲ့အတိုင်းမြင်မားတဲ့စိတ်တွေကမြင်မားတဲ့အရာတွေကိုစောင့်ကျင်းပေးနိုင်တာအမှန်ပင်ဖြစ်ပါတယ်။ဖျားမဖြစ်မချင်းငါဒီပလင်ထက်ကမထားလို့ဆုံးဖြတ်နိုင်တာဟာစိတ်ဆွမ်းရင်ကြောင့်ပင်ဖြစ်ပါတယ်။ဒီလောကလုံးမှာအားအကောင်းဆုံးအရာကစိတ်ဆွမ်းအားဖြစ်လို့ဘဝအောင်မြင်ရေးမှာလဲအဲ့ဒီစိတ်ဆွမ်းအင်ကိုအသုံးပြုမယ်ဆိုရင်မုတ်ချအောင်မြင်မှာဖြစ်ပါတယ်။ဒီဝိရိ၄ပါးရဲ့နောက်ဆုံးတစ်ခုကတော့ဝိမန္တာဒီဝိရိပိုင်းခြားသိမြင်တဲ့ဉာဏ်ပညာပါ ကျောင်းကျိုးကိုပိုင်းခြားသိမြင်တဲ့ဉာဏ်ပညာအမျှော်မြင်ရှိဖို့ကလည်းအတော်အရေးကြီးပါတယ်။ကိုသွားနေတဲ့ပန်းတိုင်စီရောက်ဖို့မလူရာတွေဖယ်ထုတ်ပြီးလူရာတွေကိုဖြည့်ဆည်းနိုင်ဖို့ဆိုတာဉာဏ်ဦးစီးနိုင်မှအဆင်ပြေမှာပါ။ကိုအပါဝင်ကိုပတ်ဝန်းကျင်တွေမှာမပြေလည်တာတွေကိုဖြည့်ရှင်းပေးဖို့ဆိုတာလဲဉာဏ်ပညာနဲ့ဝေဖန်ပိုင်းခြားပြီးဖြည့်ရှင်းပေးနိုင်ဖို့ကအလွန်အရေးပါလာပါတယ်။ဥပမာအားဖြင့်မောတ္တာရဲ့အဆုံးဖြတ်တွေကိုသတိရလိုက်ပါအဆုံးဖြတ်တစ်ခုအတွက်ပညာကဘယ်လောက်အရေးကြီးကြောင်းထင်ရှားလာပါတယ်ကြီးမားတဲ့ဆန္ဒတွေပြင်းထန်ထိရောက်တဲ့လုံလဝရိယတွေငါလို့ရင်ဖြစ်ကိုဖြစ်ရမယ်ဆိုတဲ့ခိုင်မာပြတ်သားတဲ့စိတ်ဓာတ်အင်အားတွေနဲ့ကြောင်းကျိုးစင်ရင်တဲ့ဉာဏ်ပညာတွေမပြတ်ရှိနိုင်မယ်ဆိုရင်မြည်သူမဆူကိုဖြစ်ချင်တာတွေဖြစ်ခွင့်ရှိတယ်လို့တကယ်လည်းဖြစ်နိုင်ပါတယ်ဘုရားဟောကြားတဲ့အဓိပတိ၄ပါးကိုအသုံးချပြီးဘဝတုတ္တရာတုတ္တကြောင်းလမ်းညွန်အဖြစ်အသုံးပြုကြမယ်ဆိုရင်အောင်မြင်မှုကလက်တကန်းလူမာလို့ပြောလို့ရပါတယ်။တနေ့တလန်ပကံပဲပြေးဘဝအောင်မြင်ရေးတွေကိုဥတည်အတူယူနိုင်ကြသလိုငုံမိတဲ့တိုင်တက်နိုင်ဖြားရောက်ရည်မြမမျိုးဆက်စ်တွေအလုံးဘဝခီးပန်းတိုင်ကိုအောင်မြင်စွာရှောက်လန်းနိုင်ကြပါစေ။ကင်းရှင်းကြပါစေ။ဒုမြတ်သာဆောင်ကပါလွန်ရင်ချမ်းကြပါ